Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ် April 14ရက်ကြံအကြနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 3251နဲ့ line length meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလုပ်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာဒီညထိတ်တန်းရောက်တဲ့နေ့မှာတော့ရုရှားရေတပ်ကစစ်သင်္ဘောတစ်စင်ပောက်ကွဲမှုဖြစ်ပြီးတော့အကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။မြန်မာနိုင်ငံမှာစာရေးဆရာနဲ့တပ်သည့်ပညာရှင်တွေဖမ်းဆီးခံရမှုဟာ2021ခုနှစ်အတွင်းမှာအများဆုံးဖြစ်တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ Pan America အဖွဲ့ရဲ့အစီအစဉ်ဆက်စပ်အစ်မှဖော်ပြလိုက်ပါတယ်။ဒီသတင်းတွေနဲ့အတူသတင်းပေးပို့ချက်ဒီဘက်မှာတော့ဒီကနေ့ဟာမြန်မာတို့ရဲ့နှစ်ကူးပွဲတော်ဖြစ်တဲ့အတားအကြံအကြနေဖြစ်ပြီးတော့ပကြံပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ
။နာလူတွေကသူတို့လုပ်တဲ့ပကြံမှလည်းမလုပ်ချင်ဘူး။ဘုန်းကောင်ကလည်းကြောက်တယ်ဗျာ။အခုသူတို့ကဟိုမတင်မတင်သူတို့ခန့်လာဗျာ။အဲ့ကျွန်တော်ကကြောက်တယ်မသွားရတာမရဘူး။ဘာမှမလုပ်ဘူး။ပုံမှန်နေ့တွေအတိုင်းပကြံဆိုတာပြောမှ
ဒီနေ့ပတ်သက်ပြီးတော့မြို့ကန်တူပြောတာဖြစ်ပါတယ်။ဒီအကြောင်းပြေစုံကိုမကြခင်မှာနားဆင်ရမှာပါ။ဒါဖြင့်ဖန်လေးနဲ့နေပြည်တော်ဘက်ကသကြံချီနေတွေကိုလည်းတင်ပြသွားမှာဖြစ်သလိုမကွေးတိုင်းပေါ့မြို့နယ်နဲ့စောမြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေလည်းဘေးလွတ်ရာထွက်ပြေးနေရတဲ့အကြောင်းပါဝင်ကြားပြည်နယ်ဘက်မှာလည်းစစ်ကောင်စီဘက်ကထိုးစစ်တွေကြောင့်ဒေသခံတွေအုတ်အိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ဒီကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဖင်လန်နဲ့ဒေသရုရှားရေတပ်တင်မောတွေကခရစ်မတ်ဇာတ်တက်ဆင်ထားတဲ့မူစဖာစစ်သင်္ဘောပေါ်မှာလက်နက်ခဲယံတွေပောက်ကွဲခဲ့တာကြောင့်စစ်သင်္ဘောအကြီးအကျယ်ပျက်စီးသွားခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုတာကိုကိုကာပီ Interfax သတင်းဌာနကသတင်းထုတ်ပြန်ပါတယ်စစ်သင်္ဘောပေါ်မှာပါတဲ့ရေတပ်တပ်ဖွဲ့ဝင်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့ Interfax သတင်းမှာရေးပါတယ်မိလောင်ကျွမ်းမှုကတဆင့်လက်နက်တွေပောက်ကွဲခဲ့တာလို့ပြောဆိုပြီးအကြောင်းရင်းကိုစုံစမ်းနေသေးပဲလို့ပြောပါတယ်ရုရှားစစ်သင်္ဘောမူစဖာကိုမစ်ဆိုင်းတုံးကျင်နှစင်းထိမှန်ခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကအစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့တက်တဲ့အထောက်ထားတော့မပြနိုင်ခဲ့ပါဘူး။မူစဖာစစ်သင်္ဘောဟာမက်ထရစ်တန်ကျင်12,500ရှိပြီးရတတက်ဖွဲ့ဝင်900လိုက်ပါလာတဲ့သင်္ဘောဖြစ်ပါတယ်။ဒီတော့တွင်ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခဲယံအမေရိကန်ဒေါ်လာတန်800ဘူးကူညီထောက်ပံ့မယ်လို့မနေ့ကကြေညာလိုက်ပါတယ်။ဒါဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်မှုအတွေ့ဖြစ်တယ်လို့အမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။နောက်ထပ်အခုလိုလက်နက်ခဲယံတွေထပ်မံပို့ပေးမယ့်အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇလင်စကီနဲ့တနားရီကြားဖုန်းနဲ့စကားပြောအပ်ပြီးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကိုဥရောပနိုင်ငံတွေဘက်ကဒေါ်လာတန်းချီတန်တဲ့လက်နက်တွေတင်ပို့နိုင်အောင်လမ်းဖွင့်ပေးသလိုဖြစ်ခဲ့တဲ့အရင်ကပိတ်ဆို့တံခတ်မှုပါချိုးယွင်းချက်တချို့ကို EU ဥရောပသမဂ္ဂကပြန်လည်ပြင်ဆင်လိုက်ပါတယ်။2014ခုနှစ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားကဒူဘိုင်အဖြစ်သိမ်းပိုက်ခဲ့တဲ့အချိန်ကတည်းကရုရှားကိုလက်နက်တင်ပို့တာတွေရပ်ဆိုင်းဖို့ EU ဥရောပသမဂ္ဂကတတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာတွင်ယူရိုငွေတန်ပေါင်းများစွာတန်တဲ့လက်နက်တွေဥရောပနိုင်ငံတွေတင်ပို့ခဲ့တာကြောင့် EU ကအရင်ချွင်းချက်နဲ့ခွင့်ပြုထားတဲ့တတ်မှတ်ချက်ကိုအခုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဥရောပကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့စည်းရုံးအရဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေဟာအမေရိကန်ဒေါ်လာ52တန်းကျော်တန်တဲ့ယူရို39တန်ပိုလက်နက်နဲ့ခဲယံတွေပြီးခဲ့တဲ့နှစ်ကရုရှားကိုရောင်းချခဲ့ပါတယ်။အခုတော့ချင်းကျက်နဲ့ခွင့်ပြုထားတဲ့လက်နက်ရောင်းချခွင့်ကို EU ဘက်ကဖျက်သိမ်းလိုက်ပြီလို့ EU ဥရောပသမ္မတဆိုင်ရာလီတူဝေးနီးယားနိုင်ငံတန်အဖွဲ့ပြောခွင့်ရကပြောပါတယ်ခင်ဗျာ။မြန်မာစစ်တပ်ဟာစာရေးဆရာတွေတပ်သိပညာရှင်တွေကိုတခြားနိုင်ငံတွေထဲမနစ်ကဖမ်းဆီးချုံနောက်မှုအများဆုံးပြုလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ Pan American အဖွဲ့ရဲ့အစီရင်ခံစာတက်မှာဖော်ပြထားပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့အခုလိုဖမ်းဆီးတာလို့ပင်အဖွဲ့ရဲ့ဒီကနေ့ April 14ရက်နေ့မှာထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စွာရေးသားခွင့်ဆိုင်ရာအညွန်ကိန်း Freedom to Write Index 2021အစီအခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့် စာရေးဆရာ85ယောက်ဖမ်းဆီးခဲ့တဲ့တရုတ်နဲ့29ယောက်ဖမ်းဆီးခဲ့တဲ့ဆော်ရီအာရေဗျနိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တည်တည်တသာကျဆင်းသွားတယ်လို့ PEN American အဖွဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီချိန်ထဲမှာပဲဖမ်းဆီးခံရသူတွေဟာတရားစွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတားဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေခံကြရတယ်လို့ဆိုပါတယ်။သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်အတွင်းစာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ PEN American အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာအရင်နှစ်က283ယောက်ဖမ်းဆီးခံခဲ့ရတာနဲ့၄ဦးပိုများခဲ့ပါတယ်။သူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတည်းကြော်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး PEN American အဖွဲ့ကဒီ Freedom to Write Index အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်အတွင်းဘင်ကျေးရွာကနေအိမ်တော်များများကိုစစ်ကောင်စီတပ်တွေမီးရှို့ဖျက်ဆီးခဲ့တဲ့ဂျိုရုမှတ်တမ်းဓာတ်ပုံတွေနဲ့ဗီဒီယိုတွေဖေဖော်ဝါရီလဆန်းကလက်ခံရရှိထားတာကိုရိုက်တာသတင်းဌာနကထုတ်ပြန်ပါတယ်။မှတ်တမ်းထပ်ပုံတွေကို American Earth Imaging Company နဲ့ American အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကမှတ်တမ်းတင်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာရယူပြီးနောက်ပိုင်းသူတို့ကိုလက်နက်ကင်ခုခံတိုက်ခိုက်တဲ့ဒေသကအိုးအိမ်တွေအများအပြားမိရှုခံနေရပြီးဒီနေ့အတွင်းရွာတရာကျော်မိရှုခံခဲ့ရတဲ့အကြောင်းနဲ့ဘင်ကျေးရွာလည်းအပါအဝင်ဖြစ်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်နောင်ပိုင်းအရသားတွေရဲ့နေအိမ်9500ကျော်စစ်တပ်ကမိရှို့တာခံခဲ့ရတယ်လို့လူခွင့်အဖွဲ့တွေကပြောဆိုပြီးမကြသေးခင်သတင်းပတ်တွေအထိရွာတွေဇက်တိုက်မိရှို့ခံနေရတယ်လို့လည်းပြောဆိုနေပါတယ်။ဒါဟာမြန်မာစစ်တပ်ရဲ့လူတွေကြောက်လန့်အောင်ရက်ဆက်ချင်းချောက်တဲ့စစ်စင်ရေးဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကပြောပါတယ်။လက်နက်ကင်ဆန့်ကျင်တဲ့လှုပ်ရှားမှုရှိနေတဲ့နေရာတွေမှာနေထိုင်သူအားလုံးဟာတဘုံကိုထောက်ခံတဲ့ရန်သူတွေလို့စစ်တပ်ကတတ်မှတ်နေတဲ့အကြောင်းပြောဆိုပါတယ်။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်မုံရွာရွာကြီးကလေးဝကာလန်ဘေးကတောင်တွင်းကြောင်ဒေသမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမကြသေးခင်မတ်လပထမပတ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တာကို VOA ကအတည်ပြုရရှိထားပါတယ်။အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒေသခံ PDF လက်နက်ကိုင်အဖွဲ့တွေကိုပြန်လည်အပြစ်ဖို့နေပါတယ်။မင်းကြီးမြို့နယ်တွေကရွာပေါင်း35ရွာတဲ့မနည်းရှိတဲ့တောင်တွင်းကြောင်အရက်ဖက်ကိုစစ်ကောင်စီတပ်တွေစဝင်လာတဲ့မတ်လနောင်ပိုင်းရွာပေါင်းထက်ဝက်ကျော်ကဒေသခံရာနဲ့ချီဘေးလွတ်ရာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
Fury American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393နဲ့9389ပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တနည်းမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA American တန်ရဲ့ကြက်တာရင်းညပိုင်းထိတ်တန်းရောက်တဲ့နေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တရုတ်သမ္မတကတကဘာလုံးကိုဗစ်ရောဂါအများကြီးဆက်ပြင်းထန်နေခြင်းကိုဗစ်ကင်းစင်ရေးမူဝါဒဆက်ဆွဲကင်သွားမှရမယ်လို့ပြောလိုက်ပါတယ်ဇီရိုကိုဗစ်လို့လူသိများတဲ့ဒီကိုဗစ်အမြင့်ပြတ်ကင်းစင်ရေးမူဝါဒနဲ့တရုတ်မှာပြင်းပြင်းထန်ထန်အတင်းကျပ်ကင်တွယ်နေချိန်မှာသမ္မတရှီဂျင်းဖင်ကအခုလိုပြောလိုက်တာပါသမ္မတရှီကလူအသက်တွေကိုပထမအားလုံးရဲ့အထက်မှာဦးစားပေးထားပြီးဇွဲရှိရှိနဲ့လှုပ်သွားရမယ်သိပ္ပံပညာအထောက်အထားတွေရအခုလိုအားကောင်းတဲ့ဇီရိုကိုဗစ်မူဝါဒကိုဆွဲဆွဲမြဲမြဲဆက်ကင်သွားရမယ်လို့တောင်ပိုင်းကျွန်းပြည်နယ်ဟိုင်နန်သွားနေချိန်မနေ့ကပြောလိုက်တာပါ။ဒါအပြင်အခုချက်မှတ်ထားတဲ့လောက်တောက်ရှာပိတ်ဆို့မှုကိုကြက်ညက်ခံလုပ်နေရသူတွေကိုလည်းအဆုံးသတ်ကြရင်ဇွဲကောင်းသူတွေအောင်ပွဲခံမှာပါလို့တတိပေးခဲ့ပါတယ်။ဒီပြင်းထန်တင်းကျပ်တဲ့ Zero COVID မူဝါဒကြောင့်ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံကြီးမှာလူသန်းကနန်းတွေနဲ့ချီပိတ်ဆို့ခံရပြီးစီးပွားရေးအပေါ်လည်းကြီးကြီးမားမားတက်ရောက်မှုရှိလာနေပါတယ်။အထူးသဖြင့်တခြားနိုင်ငံကြီးတွေမှာလည်းကိုဗစ် -19 ရောဂါဆက်ကူးစက်နေသေးပေမဲ့ကာကွယ်ဆေးနယ်ကုသဆေးတွေအားကိုပြီးထိန်းချုပ်မှုတွေကိုဖယ်ရှားပစ်လာချိန်မှာတရုတ်ကတော့အခုလိုထူးထူးခြားခြားဆက်တင်းကျပ်နေတာလို့အကဲခတ်တွေကထောက်ပြနေကြပါတယ်။အီရန်နိုင်ငံကြီးကလည်း2015ခုနှစ်အီရန်နျူကလ িয়ার စာချုပ်ပြန်အသက်သွင်းရေးဆွေးနွေးညှိနှိုင်းတာတွေကောင်းကောင်းတိုးတက်မှုရှိနေပြီလို့ဆိုလိုက်ပါတယ်။အီရန်ခေါင်းဆောင်အယာတိုလာအာလီခါမေနီကဒါကြောင့်မို့အီရန်နိုင်ငံအနာဂတ်အတွက် ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေအောင်မြင်မလားပြတ်ကွက်သွားမလားပေါ့မချီနှောင်ထားတဲ့တော့ပါဘူးလို့ပြောလိုက်ပါတယ်။အီရန်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးပွဲတွေရပ်တန့်လာတာတစ်နှစ်ကြာမှအီရန်ဘာသာရေးခေါင်းဆောင်လည်းဖြစ်တဲ့ခါမေနီကဒီနေ့အင်္ဂါနေ့မှာအီရန်နိုင်ငံပိုင်သတင်းဌာနကိုအခုလိုပြောခဲ့တာပါ။ခါမေနီကအလားရှင်မြတ်ရဲ့ကျေးဇူးတော်ကြောင့်သူ့ရဲ့ညှိနှိုင်းမှုအဖွဲ့အနေနဲ့တခြားနိုင်ငံတွေရဲ့အနိုင်ကျင့်ပြီးမတရားတောင်းဆိုလာမှုတွေကိုကျဉ့်ကျန်ခံရပ်တည်လာနိုင်ခဲ့ပြီးအလားရှင်မြတ်အကူအညီနဲ့ပဲအခုလိုဆက်ရပ်တည်သွားမှာပါလို့ထည့်ပြောခဲ့ပါတယ်။ဒါအပြင်အရင်ကတိတွေဖြတ်ခဲ့တာကတခြားနိုင်ငံတွေဘက်ကသာဖြစ်တဲ့အဲ့ဒီလိုဖြတ်ခဲ့တာကြောင့်သူတို့ဘက်မှာရှေ့ဆက်မရအကျပ်တွေ့နေပြီလို့လည်းခါမေနီကတစ်ဖက်ကိုအပြစ်ပုံချခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့လာမဲလာသမရအစ်စ်တက်လာပြီးနိုင်ငံသားတွေရဲ့အသက်တစ်နှစ်ထက်မနည်းပြန်ငယ်သွားတော့မှာပါ။ကိုယ်တိုင်ဒီဇင်ဘာဘွားဖြစ်တဲ့ရွေးကောက်ခံသမ္မတယွန်းဆုတ်ယိုကလက်ရှိတောင်ကိုရီးယားမှာအသုံးပြုနေတဲ့အသက်တစ်နှစ်ပိုတွက်ချက်နည်းကိုဖျက်သိမ်းပေးမယ်လို့အရင်အတိကမဲဆွယ်ကတိပြုခဲ့ပါတယ်။တောင်ကိုရီးယားအသက်တွက်တဲ့စနစ်အရမွေးလာတဲ့ကလေးတွေအလုံးသူတို့မွေးတဲ့နေ့မှာအသက်တစ်နှစ်ရှိပြီသားလို့သတ်မှတ်ထားပြီးဇန်နဝါရီလ၁ရက်နေ့ရက်တိုင်းအသက်တစ်နှစ်ပိုကြီးလာတဲ့စနစ်နဲ့တွက်ချက်တာပါ။ဒီစနစ်အရနှစ်ကုန်ဒီဇင်ဘာ၃၁ရက်မှာမွေးတဲ့သူဖြစ်ရင်တော့မွေးတဲ့နေ့မှာအသက်တစ်နှစ်ပြည့်ပြီလို့သတ်မှတ်ပြီးနောက်တစ်နှစ်အစဇန်နဝါရီ၁ရက်နေ့မှာအသက်၂နှစ်ရှိပြီလို့ထပ်သတ်မှတ်လိုက်ပါတယ်။ဒီရိုးရာအသက်အတွက်ချက်တွေကိုတချင်ကအရှိအရှာတစ်ခွင်မှာချေချေပြန့်ပြန့်အသုံးပြုခဲ့ပေမဲ့နောက်ပိုင်းမှာတော့တခြားနိုင်ငံတွေမှာနိုင်ငံတကာလက်ခံထားတဲ့စနစ်ကိုပြောင်းခဲ့ကြပါတယ်။ဒီအတွက်ချက်နည်းစနစ်ကိုတိတိကျကျမသိရပေမဲ့မိခင်ဝမ်းတဲ့တရီသားရဲ့အသက်ကိုထည့်တွက်ဖို့ရည်ရွယ်ခဲ့တယ်လို့တော့ဆိုကြပါတယ်။တချို့ကလည်းဒီစနစ်ကတုံညအယူဆမရှိတဲ့ရှေးခေတ်ကနန်းစနစ်ကနေဆင်းသက်လာတာလို့လည်းပြောကြပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာတော့ရေကြီးမြေပြိုမှုကြောင့်သေဆုံးသူ38တက်လာကအခုနောက်ဆုံး130ကျော်သားပါပြီ။ဖိလစ်ပိုင်လေပိုင်းမှာဒီဘက်တင်းလာနေကစားခဲ့တဲ့ဒီနှစ်အပြင်းထန်ဆုံးမဂီအပူပိုင်းမုန်တိုင်းကြောင့်မနေ့ကသေဆုံးသူ60ကျော်တွေ့ခဲ့ရကနေဒီနေ့တော့133အထိရှိလာပြီလို့ဆိုရကထုတ်ပြန်ထားပါတယ်။သေဆုံးမှုအများဆုံးဖြစ်တောင်ထူထက်ပြီးမြေပြိုလွယ်တဲ့လေတီပြည်နယ်ကဘေဘေးမြို့မှာ86ဦးရှိခဲ့ကနောက်ထပ်လူပေါင်း240ခန့်လည်းဒဏ်ရာတွေရခဲ့ပြီးလေယာဉ်နဲ့ငါးကန်တွေပြက်အိမ်တွေရေထဲမျောပါကမမှတ်မိလောက်အောင်မြေပြင်နေထားပြောင်းလဲသွားပါတယ်။ဒါအပြင်အဘူရောင်းနယ်ကရွာ၃ရွာမှာလည်းအနည်းဆုံးလူ42ဦးရှင်နေနေအောင်ပြည်သိဆုံးကနောက်တူးကရေနစ်သိဆုံးခဲ့ရတယ်လို့လည်းဒီဒေသရေးပေါ်ကယ်ဆယ်ရေးသမားက AFP သတင်းဌာနကိုပြောပြပါတယ်။ဖိလစ်ပိုင်စစ်တပ်အနေနဲ့လည်းကယ်ဆယ်ရှာဖွေမှုတွေဆက်ဝိုင်းကူပေးနေချိန်မှာအများစုကရွာတွေမှာဖုံးသွားတဲ့ရှင်တွေတွေရောက်ပြီးတိတ်ဆုံးနေတဲ့အလောင်းတွေတွေ့ခဲ့ရတယ်လို့ရှင်းပြကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့အကြေညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီနေ့ကြာရောက်တဲ့သကြံအကြနဲ့သတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့ပထမဆုံးတော့ရန်ကုန်ဘက်ကသကြံအခြေအနေဘယ်လိုရှိလဲဆိုတာကိုပြောပြပေးကြပါမယ်။မြန်မာနယ်စပ်ကသကြံပွဲတော်အကြနဲ့ဖြစ်တဲ့ဒီနေ့မှာရန်ကုန်တစ်မြို့လုံးနီးပါးရေကစားသူမရှိသလောက်၆ကန့်နေပါဗျ။ပုံမှန်ဆိုသကြံရေပတ်မန္တပ်ဒီရေပတ်ခံသူတွေနဲ့စီကားနေတဲ့နေရာတွေမှာလူရောကားပါအသွားလာမရှိသလောက်ဖြစ်တယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။အလုံမြို့နယ်ထဲမှာတော့ဒီနေ့မနက်ပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါဗျ။သကြံအကြနဲ့ရန်ကုန်ကပေးပို့တဲ့သကြံမြင်ကွင်းအခြေအနေကိုတော့ဒီမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။သကြံအကြနေဖြစ်တဲ့ဒီနေ့ဧပြီလ14ရက်နေ့မှာရန်ကုန်မြို့မှာတော်တော်လေး၆ကန့်နေပါတယ်။ရန်ကုန်မြို့လယ်ကမြို့တော်ဝန်မန်တပ်နဲ့တချို့ရပ်ကွက်တွေမှာဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေအစီအစဉ်နဲ့လှုပ်ထားတဲ့သကြံမန်တပ်တွေလောက်သာရှိပါတယ်။စုလီကမြို့တော်ဝန်မန်တပ်တဝိုက်လုံခြုံရေးတင်းကျပ်ထားတာကိုဒီကနေ့ဖြေလျှော့လိုက်တာကြောင့်အဲ့နာတဝိုက်ရေကစားသူတချို့တော့ရှိတယ်လို့အဲ့နာမှနေသူတယောက်ကပြောပြပါတယ်။
ဒီနေ့ကလားစစ်စေးတာတွေနဲ့ရှော့လိုက်လို့လားတော့မသိဘူး။ဒီနေ့တော့လူမနေရတဲ့ပုံများတယ်။ဒါပေမဲ့ဒီနားတဝက်ကလူတွေတော့မဟုတ်ဘူးဗျ။ဒီနားလူတွေကလားသူတို့လုပ်တဲ့တကြံမှလည်းမလုပ်ချင်ဘူး။ဘုန်းကောင်ကလည်းကြောက်တယ်ဗျာ။အော်ဒီသူတို့ကဟိုမတင်မတင်သူတို့ဖမ်းတာဗျာ။အော်ကျွန်တော်ကကြောက်တယ်မတော်ရတာနေရတယ်။ဘာမှမလုပ်ဘူး။ပုံမှန်နေ့တွေတိုင်းပဲကြံဆိုတာပြောမှသိ
ရန်ကုန်မြို့တော်ဝန်မန္တပ်မှာရေကစားတဲ့မြင်ကွင်းတွေကိုနိုင်ငံပိုင်မီဒီယာတွေကထုတ်လွှင့်ပြသခဲ့ပေမဲ့အဲ့ဒီမန္တပ်မှာရေလာကစားသူအရေးအတွက်ဟာပ ပြီးခဲ့တဲ့နှစ်တကြံတွေနဲ့နှိုင်းရှင်ရဲ့တိတိတတ်တာနေပါတာတွေ့ရပါတယ်။ရန်ကုန်မြို့ရဲကသက်ဆိုင်ရာမြို့နယ်ရက်ကွက်အုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လုပ်တဲ့မန်ဒတ်တွေမှာလည်းရေပတ်ခံထွက်သူတွေမရှိသလောက်ခြောက်ကန့်နေပါတယ်။ရန်ကုန်မြို့ရဲမှာပုံမှန်တကြံပွဲတော်အချိန်ဆိုရင်စီစီကားကားရှိလာတဲ့ပစောနောက်မြို့နယ်ရေကြော်အရမှာဆိုရင်လည်းလမ်းပေါ်အသွားလာလုပ်သူတောင်မရှိသလောက်နေတယ်လို့ရေကြော်မှနေသူတစ်ယောက်ကပြောပြပါတယ်။
ရင်တော့ဆိုတော့ရေကြောတော့အများကြီးစီတာပေါ့နော်အခုကတော့ဘာမှမရှိတော့ဘူးဒီကိုဗစ်ဖြစ်တဲ့အတကြံနာပြီးတဲ့ရှေ့နှစ်တွေတော့ဆိုရင်တော့မှတကြံထွက်တဲ့လူကနည်းချင်းရှိသေးတယ်အခုကလုံးဝမရှိတော့ဖြစ်နေမျိုးရဲတွေပါရင်လည်းဘာမှမရှိသလောက်ပဲဖြစ်တဲ့ကားတွေတော့မှတိတ်မရှိသလောက်ပဲမထွက်ကြဘူးပေါ့နော
်ရေကြောလမ်းမပေါ်မှာရှိတဲ့ဗုဒ္ဓကလျာဏယူဝအတင်း YMPA အဆောက်အဦမှာပုထုနေ့ညတော့ကပောက်ကွဲခဲ့တဲ့အတွက်ဘေးဝင်းကျင်ကလူငယ်အိမ်တချို့ပောက်ကွဲမှုအရှိန်နဲ့အနည်းငယ်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ကိုရိုင်းကြုံရသူတချို့ကပြောပြပါရယ်ဒီနေ့လဲအလုံမျိုးနယ်မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါရယ်ကွင်းချောင်းလမ်းတာမှာရှိတဲ့မြမစီးပွားရေးဗန္နာမှာပောက်ကွဲမှုတစ်ခုနဲ့အဲ့ဒီနေရာနဲ့တိတ်မဝေးတဲ့နောက်တနေရာမှာဖြစ်ခဲ့တယ်လို့ပောက်ကွဲရနားမှာရှိနေသူတယောက်က VOA ကိုပြောပြပါရယ်တကြံကာလရန်ကုန်မြို့မှာဖောက်ခွဲတိုက်ခိုက်မဲ့သူတို့ကိုဖမ်းဆီးရမိထားတယ်လို့တော့စစ်ကောင်စီကဧပြီလ23ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဆီယာနာသိမ်းမှုဆန့်ကျင်လှုပ်ရှားသူတွေကလည်းစစ်ကောင်စီကလုပ်တဲ့မန်ဒတ်တွေမသွားကြဘို့တကြံပွဲတော်မှာပါဝင်ဆင်နွှဲတာမလုပ်ကြဘဲတော်လှန်တကြံဆိုပြီးဆန့်ကျင်ကြဖို့စော်ဩထားကြပါတယ်။မြို့ကန်အများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောစိတ်ပျော်စရာမရှိတာကြောင့်မှဒီနှစ်တကြံကိုမဆင်နွှဲတာလို့ပြောကြပါတယ်။တကြံအချိန်ဆိုရင်ရန်ကုန်မြို့မှာပုဂ္ဂလိကမန်ဒတ်တွေအပြည့်နဲ့အစီကားဆုံးနေရာလို့တောင်ပြောနိုင်ခဲ့တဲ့အင်အားလမ်းမပေါ်မှာလည်းဘာမန်ဒတ်မှကိုမတွေ့ရဘူးလို့ကိုပိုင်မန်ဒတ်ထိုးခဲ့သူတဦးကပြောပြပါတယ်
။ခုချိန်ကမန်ဒတ်စောက်ခွင့်ကတကယ်ပြန်ပြောရရင်အရန်လွယ်တယ်။မစောက်ချင်တာကိုကစောက်ပြန်ရင်လည်းဒလန်လို့ပြောခံရမယ်။ကိုရင်းနဲ့ဒီလူတွေနဲ့ဘာပတ်သက်မှုမှမရှိလဲအဲ့လိုထင်ခံရမှာ။ပြောချင်လုံးတော့မစားနာလို့ဟိုလှုပ်ချင်တာမဟုတ်ဘူး။စိတ်ထွက်ပေါက်ကတော့လူတိုင်းမှာရှိတင်တာပေါ့။ဘသူမှတော့ဒီကာလကြီးမှာပြောမနေဘူးလေဒီကြံနဲ့ပြီးပြီးစီးပွားရှာနေရသူတွေလည်းရှိတယ်ဒါတွေကိုလည်းကြည်နိုင်တော့ကောင်းတာပေါ့လေအဲ့တော့အမအောင်ခက်ရှင်ရှင်ပဲမလုပ်ဖြစ်တော့ဘူးအိမ်ပါပဲတကယ်ချင်းတွေခေါ်ပြီးတော့ဘုလုံစားတွေရေလောင်းတယ်ဒါပဲလုပ်တယ
်ရန်ကုန်မြို့နေရအများစုမှာကြံအချိန်တို့တော့မပြောနိုင်တော့အောင်ခြောက်ကန့်နေတယ်လို့တော်တော်များများပြောပြကြပါတယ်အရင်လိုပုံမှန်ရေကစားသူတွေမရှိပဲကလေးငယ်တွေလောက်သာရေကစားနေကြတာတွေ့ရတယ်လို့လှိုင်းသားရမြို့နယ်မှာနေသူတယောက်ကလည်း VOA ကိုပြောပြပါတယ်
။တကြံတော့အေးရှင်းပဲလူမရှိတာ။စိတ်သွားသွားလာလာမရှိဘူး။တချို့အတွင်းလမ်းထဲတွေမှာဆိုရင်တော့ကလေးတွေလောက်ပဲရှိတယ်။ကလေးတွေစော့တာပေါ့လေလမ်းထဲကဟိုပါဖြစ်တာကလေးသေးသေးလေးဟို၄၅ရှင်းနေတယ်အဲ့လိုလေးပဲရှိတယ်။ဆံနေရတော့ဘာမှအသိပြီးတော့ဟိုစိတ်အပြင်ထွက်ကြဘူး။ကောင်းလေးကောင်းမလေးတွေဆိုရင်လည်းနေပြန်သွားကြတယ်။ကောင်းလေးတွေဆိုတော်တော်များများတော့ဖုံးကြောင်ရောက်တင်ငန်းရှိနေကြတာများတယ်။အလုံးစုံရဲ့တော့ပုံမှန်အတိုင်းပဲသူတို့တွေပတ်နေတာတော့ဒီလိုပဲလှည့်ကင်းနေပတ်တယ်။အဲ့လိုမျိုးပဲရှိတယ်
။တကြံကာလမှာတချို့ကတော့အပန်းဖြေခရီးထွက်နေကြပါတယ်။ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတော်တည်တဲ့အစီအစဉ်တွေလုပ်တာတော့ရှိပါတယ်။တကြံကာလမှာအစဉ်လာအားဖြင့်ကောင်းမှုကုသိုလ်အဓိကထားလုပ်ကြလေးရှိတာမို့တချို့ကတော့မိသားစုလိုက်ကိုယ်အိမ်ရှိမှပဲမုန်းလုံးစားတာစတုတီတာလုပ်ပြီးတော့လှူဒန်းတာရဟန်းတန်ဃာတွေကိုဆွန်းလောင်းလှူကြတာနဲ့မိသားစုတွဲဆောင်ရေပက်ကြတာမျိုးကိုပဲရန်ကုန်မြို့မှာလုပ်နေကြပါရဲ့ရှင
်။ရန်ကုန်ကသကြံအခြေအနေနဲ့ပတ်သက်ပြီးတော့မဆုမြတ်မွန်ပြောပြတော့တာဖြစ်ပါတယ်။ရန်ကုန်ဘက်ကသကြံအခြေအနေပြီးတဲ့နောက်အခုတစ်ခါတော့မန္တလေးနဲ့နေပြည်တော်ဘက်ကအခြေအနေတွေကိုလည်းပြောပြခြင်းပါတယ်။သကြံရက်မတိုင်ခင်ကတည်းကမြို့တွင်းမှာလူသွားလူလာတိတ်မရှိတော့တဲ့မန္တလေးနဲ့နေပြည်တော်မှာသကြံရက်ထဲလဲရေကစားသူတိတ်မရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒီကနေ့တကြံအကြနေမှာလဲမန္တလေးကျုံးပတ်လယ်မှာရှိတဲ့ရေကစားမန်ဒတ်တွေစီအပြင်းလူဝင်လို့မရသလိုနေပြည်တော်မှာတော့မန်ဒတ်နှစ်ခုသာရှိပြီးတော့ရေကစားသူတော်တော်လေးနည်းတယ်လို့ပြောကြပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကိုဗစ်ကရောဂါအန္တရာယ်တော်တော်လေးကျဆင်းသွားတဲ့မြန်မာနိုင်ငံမှာဒီနှစ်တကြံပွဲတော်စီကောင်းအောင်စစ်ကောင်စီကပြင်ဆင်ဆောင်ရွက်တာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့တကြံမျိုးတော်လူတော်ပြောရမယ်မန္တလေးမြို့မှာတပ်မံပြည်သူတွေကြားရေပက်ကစားတာမျိုးမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ခံတွေကပြောပါရယ်။အာနာပိုင်တွေစီစဉ်ထားတဲ့မြို့တော်ဝင်မန္တနဲ့ကျုံးပတ်လယ်မှာရေကစားမန္တတွေရှိပေမဲ့လုံခြုံရေးအစီအစဉ်တင်းကျပ်ထားပြီးတပ်မံပြည်သူတွေသွားဖို့ခက်ခဲတယ်လို့မန္တလေးမြို့ကဦးတန်းကပြောပါရယ်
။မန္တလေးတော့အများကြီးရည်။အများကြီးတော့ဟိုကကျုံးနေအတင်းပေါ့။ဒါမှမဟုတ်အဲ့ဒီကဘူးမှမဝင်လို့မရဘူးလို့ပြေးတာ။အပြင်မှာတော့ဘာမှမရှိဘူး။ဦးတို့လည်းဝင်လို့မရဘူး။ဘာပဲအကုန်ပိတ်ကြအောင်အပြင်ကောင်ဝင်လို့မရဘူးအကုန်လုံးအဲ့ဆပ်ပွဲနဲ့နေရာတွေနေရာပေါ့မဲ့ ยอดผู้คนมาลันเชสไปเดินชิสเซอร์นาดีดูว่าโอ้เซซี่เนี่ยด่าเจ้าเนาะไอ้คนนี้ไม่กว่าจ้าล่ะ
အရင်ပုံမှန်ဆိုရင်မန္တလေးတကြားဟာဖျော်ပြရေးအစီအစဉ်မျိုးစုံရှိတဲ့ရေကစားမန်တွေရေဘက်ခံထွက်သူတွေအလှပြရင်တွေနဲ့မိုးလင်းမိုးချုပ်တိတ်ကိုစီကားခဲ့တာပါဒီနှစ်တော့လူသူကင်းမဲ့ပြီး၆တွေ့နေတယ်လို့ဒေသခံတို့ကပြောပါတယ
်ဒီတကြားဆိုအကျုံးမိမှာတိုးလို့မရလို့လမ်းလျှောက်တဲ့ကြံတော့လုပ်ပေးရတာကားတွေတိုးနေရတယ်အဲ့တော့တိုးမပါဘူးပေါ့ညလည်းသူကဖျော်ပြရေးတွေနဲ့မိုးလင်းမယ်လေ
ခုလိုမန္တလေးမှာ၆ကတ်နေသလိုစစ်ကောင်စီအခြေစိုက်တဲ့နေပြည်တော်မှာမြို့တော်ဝန်မန္တအပါဝင်ရေကစားမန္တနှစ်ခုသာရှိတယ်လို့ဒေသခံတွေကပြောပါရယ်မြို့တော်ဝန်မန္တမှာဖျော်ဖြေရေးအစီအစဉ်တွေရှိပေမဲ့ရေကစားဖို့လာရောက်သူတိတ်မတွေ့ရဘူးလို့မျက်မြင်တွေ့သူတို့ကပြောပါရယ်တချို့ရေကစားဖို့လာသူတွေကိုတော့အရင်စစ်ဆေးတာတွေလုပ်ပြီးမှအဲ့ဒီမန္တတွေကနေဖြတ်သွားခွင့်ပြုတယ်လို့ပြောပါရယ်အရင်တော့ကကြက်နှစ်တွေထက်ဆိုင်ရင်ရေကစားသူတိတ်မရှိတဲ့နေပြည်တော်မှာကလေးငယ်တွေရေကစားတာလောက်ပဲခက်ကြက်တွေ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။နေပြီးတော့အန္တရာယ်တော့ကနမတာတရှိတယ်မှာသူတို့စစ်သားရင်နေနေမှာပါလေမှာခမ်းမရှိရယ်ဟိုဥသိမ့်တယ်ဟွာတဘောကဟိုထဲတော့နားမှာလေလူကတော့ရမ်းတော့မကြည့်တော့ပါနေနေပါပါပေါ့ပုံမှန်လည်းပါတော့ရှိနေလေသုံးပုံပုံတဘောတော့မရှိပါဘူးမှာကလေးတွေတော့ကလေးတွေတချို့ကလေးရတယ်ရောပြတာသူ့ရောက်ပဲသူဆော့တာပေါ့
မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသကြေးရွာတော်တော်များများကိုစစ်ကောင်စီကနေမြေရှင်းလင်းမီးရှို့တာတွေလုပ်နေတဲ့အတွက်တကြံပွဲတော်မှာပျော်ပွဲရှင်ပွဲတွေမလုပ်ကြဘဲစစ်အာဏာရှင်စန့်ကျင်သူတွေကစော်ဩထားကြပါတယ်။ပြည်သူအများကလည်းလက်ရှိမြန်မာနိုင်ငံအခြေအနေကြောင့်ဒီမြေတကြံကိုတိတ်တိတ်ဆိတ်ဆိတ်ပဲဖြတ်တန်းနေကြတယ်လို့ပြောကြပါတယ်ရှင်။
မလေးနိုင်ငံပြည်တော်ဘက်ကသကြံပွဲအခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မာပြောပြတော့တာဖြစ်ပါတယ်။သကြံပွဲတွေပြီးတဲ့နောက်တိုက်ပွဲသတင်းတွေဘက်ကိုပြောပြတော့မှာဖြစ်ပြီးတော့ဒီထက်ကအရင်ဆုံးတော့မကွေးတိုင်းဘက်ကတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာတော့သကြံအကြနေဖြစ်တဲ့ဒီနေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကရဟယင်နဲ့ပစ်ခတ်တဲ့အထီကိုတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေကြပါတယ်။နေနေမိရှုခံထားတဲ့ပေါ့မြုံနယ်တောင်ပိုင်းမှာလဲစေဝါအကူညီတွေလိုအပ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အခုကြကြော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မကွေးတိုင်းဒေသကြီးစောမြုံနယ်6မိုင်လောက်ပဲဝေးတဲ့ချက်ခတ်ဖူလဲပေါ့တော်ကျေးရွာတွေနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြောင့်အီဘီလာ73ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါ။ဒီကနေ့အီဘီလာ74ရက်တကြံအကြနေ့မနေ့ပိုင်းမှာတိုက်ပွဲပြင်းထန်နေတဲ့ချက်ခတ်ဖူလဲပေါ့တော်ကျေးရွာတွေနီးကိုစစ်ကောင်စီကရဟယင်တွေနဲ့လေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စောဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။တိုက်ပွဲကပြင်းထန်နေတယ်ပြင်းထန်ပြီးမှဒီမနေ့ကဒီခိုးလေမြောက်ခင်ကျွန်တော်တို့ကဒီရန်သူဆက်ကြောင်းကိုကျွန်တော်တို့တားဆီးလို့ဒီခိုးလေရွာလေးဝင်သွားတဲ့အချိန်မှာကျွန်တော်တို့မောင်းဝင်ပိတ်ဆို့ထားတယ်ဗျ။ပိတ်ဆို့ထားပြီးတော့တို့ဒီမနေ့6နာရီကစပြီးနှစ်ဖက်ပြန်လည်းပြစ်ခတ်ကြတယ်ဗျ။ဟိုကတော့လက်နေကြီးလက်နေငယ်နဲ့ပြန်ပြစ်တယ်လို့အလိုလေးဆက်နေကြတာဗျ။ဟုတ်ကဲ့။အဓိကတော့တိုက်ပွဲလေးပြင်းထန်တာလည်းပါတယ်အဓိကတော့ဒီသူတို့ပိတ်ဆို့ခံရတယ်ပဲပိတ်ဆို့ခံရတယ်ဘယ်မှမထပ်ပေါက်မရှိတော့ဘူးပေါ့ကျွန်တော်တို့ကပိတ်ပြီးတော့မှသူတို့ကရော်ဝဲကာဘလူကြီးဟိုဟာပြစ်တယ်ပေါ့ပြစ်တော့ခါကျတော့ကျွန်တော်တို့ကပတ်စံလေးနဲ့ရော်ကိုပိတ်ထားလိုက်တယ်ရော်ပိတ်ထားတယ်မှအဲဆဲဝင်စည်းဖို့လို့တော့ပေါ့ဒီသူတို့စကြောင်းကြောင်းလုံးဝင်စည်းဖို့လို့ကြတယ်ကျွန်တော်တို့ဝင်စည်းတဲ့အချိန်မှာလေကြောင်းပြက်ကူလာပြီးမှနိုင်ဝလောက်ပြစ်ခတ်သွားတယ်ကြ MI-35 နဲ့စစ်တပ်နဲ့ပြစ်တယ်နောက်တော့ဒီဟို rocket တွေနဲ့ MI-35 မှာတက်ဆင်လာတဲ့ rocket တွေနဲ့တွေ့ရတယ်
တိုက်ပွဲကြောင့်ချက်ခတ်ဖူလဲပေါတော်ကျွာတွေကထောင်နဲ့ချီတဲ့ကျွာသားတွေဘေးလွရာတိမ်းရှောင်နေကြရပါတယ်။ဒီကြောင့်ကနေတိုက်ခတ်တဲ့အတွက်ကျွာသားတွေဘေးလွရာထွက်ပြေးနေကြရတဲ့အခြေအနေကိုဒေသခံတူကလည်းအခုလိုပြောပါတယ်
။လာတာတော့ကြစည်းပဲလာပါတယ်။ဟိုကပြစ်ထားတော့၅တိန်၆တိန်၆တိန်လောက်ပြစ်ပါတယ်။ပြစ်ထားတော့တော်တော်ကြီးကိုပြစ်ပါတယ်ဗျာ။ပြစ်တဲ့နေရာတော့ဗျာအခုကျွန်တော်တို့ကျွာဒီဘုံတော်ကြီးကျောင်းမှာလည်းပြစ်ပါတယ်။အခုစေဘေးဆောင်လေးရှိနေတဲ့အခုတောစာထဲကိုလည်းပြစ်ပါတယ်အခုတိုင်းမှာရွာထဲတွေကိုလည်းပြစ်ပါတယ်အခုကျွန်တော်ရွာတောင်ဘက်ကတောင်ပေါက်တော့ဘက်ကဒီဖုန်ကြီးကျောင်းဝင်းထဲကိုလည်းလက်နေကြီးကြီးကြီးကျပါတယ်တစ်ခတ်ပေါက်တော့ဖိုးလေအဲ့ဒီရွာတွေအကုန်ကြီးနေရပါတယ်အဲအခုကြီးနေရတာဆိုရင်တော့အခုလောလောဆယ်လူရေ1500အထက်မှာရှိပါတယ်ကြီးတယ်ရတော့တောင်တွေပဲကြီးနေရတာကျွန်တော်တို့မှဆိုရင်နေပူးတဲ့ရာတိအဖြစ်ပြန်အီးအာဝတမရှိဟိုဟိုကမတရားဒုက္ခရောက်ပါတယ်အခုပြောသလို ဒီစေဘီဆောင်တွေဆိုရင်အီအဝတာလည်းမကြည့်တော့တောင်းလဲဆိုတော့ဆောက်ခန့်နေရသည်ဆိုတော့ရေတွေလည်းမကြည့်ပြဿနာရမျိုးမျိုးဖြစ်နေပါရဲ့ခု
စောမျိုးနဲ့ကလေးပေါ့မျိုးနဲ့တောင်ပိုင်းမှာလည်းအပီလ9ရက်နေ့ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေပြီးကြေးရွာ9ရွာထဲမှာနေအိမ်တွေကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပေါ့မျိုးနဲ့တောင်ပိုင်းကိုနေမေရှင်းလင်းခဲ့ခြင်းတဆူကြီးရွာကိုအပီလာစနီယန်နီကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တဆူကြီးရွာသားရှိဦးလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပေါင်းမြို့နယ်တောင်ပိုင်းနဲ့စောမြို့မှာဒီကြောင်ကနေပစ်ခတ်ပြီးတိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးလက်ရှိမှာဒေသခံတွေကကြီးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာဒိန်းရှောင်နေရတယ်လို့စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကပြောပါတယ်
ကျောင်းကြတော့လို့ပေါ့ပြင်းသွားရင်ဒီလိုအားရနေဒီအားသေးတော့ကိုယ်ကမရှိတော့လားအားနေတဲ့အကလေးတွေပေါ့ကိုကဝမ်းပြဝမ်းလျှော့လေဝမ်းပြဝမ်းလျှော့တော့ဒီကလေးတွေကြည့်ရတော့ဒီအပူမိဒီမှာသူကသွေးငုတ်တာတော့အဲ့လိုမျိုးဟာကြီးဖြစ်နေတာကျုပ်တို့ပွားကြည့်ဦးလေးကြမျက်တိမုံတဲ့လူလေးကြတော့အားသေးတွေကလိုအပ်တော့လားအားနေတဲ့ပွားကြည့်ဦးဖို့ကြည့်ဦးလေးကအမျိုးသမီးတွေနဲ့ရောအမျိုးသားတွေပေါ့အမျိုးသမီးဒီကြသူတို့မိန်းကလေးတွေကဝရဝဇာတွေနဲ့ကိုက်ကြတာတွေပေါ့
ပေါင်းမျိုးနယ်နဲ့စောမျိုးနယ်တွေကိုတခြားမျိုးနယ်တွေကနေစေဝါအစားတောင်းတဲ့အဝတ်ထည်တွေတည်ဆောင်တာကိုစစ်ကောင်စီကတင်းကျပ်စစ်ဆေးနေပြီးခွင့်ပြုချက်အကန့်အသတ်နဲ့သာတည်ယူခွင့်ပေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။မကွေးတိုင်းအတွင်းမှာတိုက်ပွဲတွေခြောင်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မကွေးတိုင်းပြည်တဲ့နောက်မှာခရီးပြည်နယ်ဘက်ကတိုက်ပွဲသတင်းကိုလည်းပြောပြပေးခြင်းပါတယ်။ပြာပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီကဒီနေ့မနက်အစောပိုင်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ထိခိုက်ဒဏ်ရာရတဲ့သူတွေရှိခဲ့တယ်လို့ဒဏ်ရာရခဲ့တဲ့မိသားစုဝင်တချို့က VOE ကိုပြောပါတယ်။ဒီရက်ပိုင်းထဲမှာစစ်ကောင်စီကကြားပြည်နယ်ထဲမှာထိုးစစ်ဆင်မှုတွေတိုးပြီးတော့လှုပ်လာနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးသူတွေလည်းပြန်ပြီးတော့များလာနေပါတယ်။ရန်ကုန်ကပြပို့လာတဲ့ဒီသတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကယားပြည်နယ်မြို့တော်လွိုက်ကော်မြို့ထဲဒီကနေ့ဧပြီလ14ရက်နေ့တကြံအကြနေ့မနက်8နာရီလောက်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ခလေးငယ်တဦးအပါအဝင်လက်နက်ကြီးကြီးထိမှန်ခဲ့သူတွေရှိတယ်လို့ဒီဟာကိုကြုံတွေ့ခဲ့တဲ့ဒေသခံတဦးက VOA ကိုပြောပါတယ်
ကျမတို့အိမ်နာမှာကြားတာကတော်တော်များတယ်သူတို့တင့်ကနေဖြစ်တာခုနလောကဖြစ်နေတဲ့အိမ်ခေါင်ကိုပွင့်လာတာဒီတရုတ်ရှင်အဲ့မျိုးမိဖို့ဆောင်ပွင့်လာတာဒီအဲ့မျိုးကကားပေါ်ကြာတာဒီအဲ့မျိုးရောရှိတယ်ပေါ့ခေါင်မလေးတယောက်ဆက်တနေလောက်ယူပြီးတယောက်ကပေါင်နာမှာဆင်သွားတယ်ပြီးတော့အဲ့ဒီအတော်တယောက်ကကျတော့နေတဲ့နာမှာရှိသွားတယ်ပြီးတော့စက်ကင်မောင်းနေတဲ့ဦးဒီကြောင့်လေးသူစီပင်နေတယောက်တော့ခေါင်မနေနေနေသွားတယ်ပေါ့
လက်ရှိမှာတော့လိုက်ကော်မျိုးတွေကဒေသခံအများပြားထွက်ပြေးတိမ်းရှောင်နေကြပါတယ်လိုက်ကော်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေနဲ့ပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေရှိခဲ့ပေမဲ့လည်းဧပြီလဇန်ပိုင်းကစလို့တိုက်ပွဲတွေကြိုကြားကြိုကြားသာရှိတော့တာပါဒီကနေ့တိုက်ပွဲမရှိပဲစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မြို့လယ်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်လိုက်ကော်မြို့အရှေ့ပိုင်းကအိမ်တွေကတော့လက်နက်ကြီးကြီးတွေထိပြီးမီးလောင်ခဲ့တယ်လို့အဲ့ဒီနေရာမှာကယ်ဆယ်ရေးလုပ်နေတဲ့ပရာဟိတအဖွဲ့တခုက VOA ကိုပြောပါတယ
်။ဟိုလိုက်ကောမြို့ခရပါတော့ယူဟာဒီမှာပေါ့အဲ့လိုမျိုးရှိတာချက်လက်နဲ့ကြည့်ကြည့်တော့မြေကြီးပိုင်းတော့လည်းမြေရှုခံရတဲ့အကြမ်းရွာရာလူတွေကြီးတယ်။ဒီလိုတချို့တွေကမပြန်ခဲ့ကြတာပေါ့ညောင်းထဲမှာလေတင်းကြီးတဲ့လူတွေပြန်ခဲ့ကြရတယ်။ဒီမော်ဆိုမှာမြေရာဆိုလို့ရှိရင်တညာတုံးဖြစ်တယ်။လက်နဲ့ကြည့်နေပေါ့နော်
။လက်နဲ့ကြည့်ကြည့်ကြတဲ့ရွာတချို့ဆိုရင်ဘယ်တော့မှတိုက်ပွဲဖြစ်တာမရှိခဲ့ပဲစစ်ကောင်စီဘက်ကတစ်ဖက်သက်ပြစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။အခုဧပြီလအစောပိုင်းကစပြီးဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပြစ်ခတ်တာမီးရှို့တာတွေလုပ်ခဲ့တာကြောင့်ပထမအပတ်ထဲမှာတည်းနှစ်ဦးသေဆုံးခဲ့ပြီးခုနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မီးရှို့ခံရတဲ့လူနေအိမ်35လုံးထပ်မင်းနေရှိပြီးလက်နက်ကြီးကြီးထိမှန်တဲ့နေအိမ်6လုံးရှိတယ်လို့ KNDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ကြားပြည်နယ်တွေကအခြေအနေတွေနဲ့ပတ်သက်ပြီးတိကျသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတာနဲ့ပတ်သက်ပြီးတော့ကိုငင်းချန်းပြောပြသွားတာဖြစ်ပါတယ် VOA ကနေဂျာတာပရီနေညာပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မကြာခင်မှာထုတ်လွှင့်ပေးမှာကတော့အပတ်စဉ်ကဏ္ဍတွေဖြစ်ပြီးတော့အဲ့မှာတော့ဦးအောင်ခင်ရဲ့မြမအရေး30ချက်အပတ်စဉ်ကျမရေးကဏ္ဍနဲ့အပတ်စဉ်တိုင်းရင်းသတင်းလောအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာချင်းရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VUE American အသံကနေ2022ခုနှစ်ဧပြီလ14ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ကိုကန့်စစ်ပြင်းလို့ကြော်ကြားခဲ့တဲ့ဥဖုံကြားရှင်မရှိတော့ပေမဲ့ကိုကန့်စစ်မီးဟာတောက်လောင်နေသေးဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ကိုကန့်ဒေတာကောင်းဆောင်ဥဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်သွားပြီမဲ့ဇာပနာခန္ဓာကိုမလ29ရက်နေ့ကြာမှကျင်းပပါတယ်အသက်60နှစ်မှာကွယ်လွန်တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနာကိုမိုင်းလားမှာအကြီးအကျယ်3ရက်ကျင်းပပါတယ်တရုတ်ကိုယ်စားလှယ်ထိုင်းမိတ်ဆွေတိုင်းရင်းသားခေါင်းဆောင်တွေနဲ့အေပိတ်တာ3000ကျော်တက်ရောက်ကြောင်းသိရပါတယ်စစ်အင်အားကောင်းတဲ့မြောက်ပိုင်းမဟာမိတ်ရဲ့အရှင်ဝါကိုစစ်ကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းမျိုးစုံကအသိအမှတ်ပြုတဲ့သဘောဖြစ်နေပါတယ်။ပြည်တွင်းပြပစာနယ်ဇင်းတွေကလည်းဥဖုံကြားရှင်အကြောင်းကိုဖော်ပြကြပါတယ်။ကိုကစစ်ဘီရင်ဖြစ်တယ်လို့ရန်ကုန်ထုတ်တရုတ်ဘာသာသတင်းစာကဆိုပါတယ်။ဗမာစစ်ဘီရင်ဟောင်းအသက်62နှစ်အရွယ်ဦးနေဝင်2000နှစ်မှာကွယ်လွန်တော့မြမစာနယ်ဇင်းတွေမှာသတင်းမဖော်ပြပါဘူး။ငွေပေးရင်ထည့်လို့ရတဲ့နိုင်ရေးကြော်ညာကူတာအစိုးရသတင်းစာတွေမှာတွေ့ရပါတယ်နောက်လိုက်တွေအများကြီးရှိပေမဲ့အတုပမသွားဖို့လှုပ်ဆော်တာကြောင့်တက်ရောက်သူ30ပဲရှိကြောင်းသိရပါတယ်ကွယ်လွန်သူကိုအကဲဖြတ်သူဟာကြံရစ်တဲ့နောင်လာနောက်သားတွေတာဖြစ်ပါတယ
်ဥဖုံကြားရှင်ဟာလက်နက်ကင်လှုပ်ရှားမှုရဲ့အတက်အကျတွေကိုဖျက်ဆီးခဲ့သူဖြစ်ပါတယ်ဗမာတပ်မတော်နဲ့ကိုကန့်တပ်တွင်းပုံကန်သူတွေပူးတွဲတိုက်ခိုက်လို့ကိုကန့်ကထွက်ခွာရတဲ့2009ခုနှစ်မှာတရုတ်သူတွေသည်လူရန်ကဥပုံကြားရှင်ကိုတွေ့ဆုံမေးမြန်းပါတယ်။သူ့ဘဝမှာအတက်ရှိခုနဲ့အကြခုနှစ်ခုကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။အတက်အကြအလုံးဟာကိုကန့်အရေးနဲ့ဆိုင်ပါတယ်။နဝဒစစ်အစိုးရနဲ့ဆက်ဆံရေးအစဉ်ပြေတာကိုအတက်ရှင်မျိုးထဲမှာထည့်သွင်းထားပါတယ်။တိုင်းသားလက်နက်ကိုင်တွေစီလုံးညီညွတ်မှုမရှိလို့စစ်အစိုးရနဲ့ရေရှည်ငင်းငန်းရေးမလုပ်နိုင်တာလို့ဆိုပါတယ်။ဒါပေမဲ့ကိုကန့်တပ်ဖွဲ့မှာစီလုံးညီညွတ်မှုမရှိလို့စီအစိုးရဘက်ပါသွားသူတွေရှိတဲ့အတွက်ဥဖုံကြားရှင်အဖွဲ့ကြာဆုံးရတာကိုတော့လူရန်ကမဖော်ပြထားပါဘူ
းဥဖုံကြားရှင်ကွယ်လွန်လို့ဝန်ထဲကြောင်စစ်ကောင်းဆောင်နဲ့နိုင်ငံရေးကောင်းဆောင်တွေကတဝင်လွာပေးပို့တာဟာကိုကန့်စစ်ဘီရင်ရဲ့ဩဇာအရှင်ဝါကိုပြတ်တရာရောက်တယ်လို့အမေရိကန်ငြိမ်းချမ်းရေးသုတေသနဌာန USIP ညွှန်ကြားရေးမှူးဂျေဆင်တာဝါကဆိုပါတယ်ဇပနာခါနာဟာစစ်ကောင်စီစန့်ကျင်တဲ့စစ်ကောင်ဆောင်တွေစုဝေးတဲ့နေရာလဲဖြစ်သွားပါတယ်။စစ်အစိုးရတွေဟာဥပုံကြားရှင်မှာတရုတ်ကျောထောင်နောက်ခံရှိတာကိုဝါဒပြန်တိုက်ခိုက်ပြီးဗမာလူထုကိုစီယုံတိမ်တွင်းလေရှိတယ်လို့ထိုင်ဝမ်နိုင်ငံစွန့်ရဲစင်တက္ကသိုလ်ပေါမောက်ကဆိုင်မွန်ရှန်းကပြောဆိုတာကိုနီကေးအေရှားစာဆောင်မှာဖော်ပြပါတယ်။ဘူးရည်စင်းနဲ့ရမုံဝေရှာသူအဖြစ်နာမည်ဆိုးထွက်ခဲ့တဲ့ဥဖုံကြားရှင်ကိုရိုသေလေးစားတဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းရှိပါတယ်
။တပ်သား26ယောက်နဲ့တနတ်တလက်သာရှိတဲ့ရခိုင်တပ်ကိုပထမဦးဆုံးလက်နက်ထောက်ပံ့သူဟာဥဖုံကြားရှင်ဖြစ်ကြောင်းဇပနအခမ်းအနားတက်ရောက်လာတဲ့AA ရခိုင်တပ်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြနိုင်ကပြောပါတယ်။ဥဖုံကြားရှင်ပေးတဲ့တနတ်အလက်တရာနဲ့RPG နှစ်လက်ကိုကင်ပြီးရခိုင်ပြည်နယ်ကိုထိုးပေါက်ဝင်ရောက်လာနိုင်တာဟာရခိုင်တော်လှန်ရေးမှာအလွန်အရေးပါတဲ့ဖြစ်ရပ်ပဲလို့သူကပြောပါတယ်။သူတို့အုပ်စုဟာဥဖုံကြားရှင်ရဲ့ကူညီမှုကြောင့်အင်အားထောင်ပေါင်းချီရှိတဲ့ရခိုင်တပ်တော်အဖြစ်အသွင်ပြောင်းနိုင်တာဖြစ်တယ်လို့ကိုကန့်ခေါင်းဆောင်တွေပါဝင်တဲ့အခမ်းအနားကြီးမားတာကိုဗိုလ်ချုပ်ထွန်းမြတ်နိုင်ကမှတ်တမ်းတင်ပြောကြားသွားပါတယ်။ Nemi along Wigwabime, Gugane, Yakain Tadoruma, Neshine Sassan Yi Shirago, Piajinlo, Sabana Kanago, Teola Ralu, Suvare.
Taina Silonego, Tambotare, Upon Jashinha, Tu Zadimi, Gogan Dita Matown, Silonini or Malona and Triavade. Pakapa Leoka Trepi, Tongua Shizakuma, Gogan Tapuello, Ludimiade. Myanmar Myoda Democratic Tamaro MNDAA ku ti chang lai pi me tat the ma akwe pye phit de dan ko aku de thi khan ne ya dong ba 1992 tat twin paribhak ma yan mo lyan anan ya lu u phong cha shin ko ga nga khana thwet khwa ya ba de pai sao chwin ye ku ni mu chang 1994 ma u phong cha shin ko ga ku pyan le win yauk nai ba de 2009 yauk do se so ga pe 6 sin yo ซิยงเต็งกวินบีโกกันตักโกไต่ถုတ်ပါတယ်ဥပုံချရှင်ဟာတမက်ဖြစ်သူဥဆိုင်နင်းတင်းရှုပ်တဲ့မိုင်းလမ်းမှာခိုးလုံပြီးအနာယူသွားပါတယ်ဒါပေမဲ့တားဖြစ်သူဥဆောင်တဲ့ကိုကန်တက်ဖွဲ့ဟာ
2009မှာအခြေစိုက်တာမှုဥပိုလ်ချရှင်ရဲ့နောက်လိုက်တွေးဟာနေစမှာစခန်းချနိုင်မှုကျိုးပန်းနေရာစေဖြစ်ပုံရပါတယ်ခင်ဗျာဝေါခန်စီဇန်တင်ဆက်တယ်မြန်မာရေး၃သက်ချက်စီဇန်ကိုနားဆင်ကြရတာဖြစ်ပါတယ်အပတ်စဉ်တိုင်းသတင်းလောက်စီဇန်ကိုမထုတ်လွှင့်ခင်မှာအခုတစ်ခါတော့ကျမကြီးကနာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် ဒီတစ်ပတ်ကျမကြီးကနာမှာအတင်းစားအသားလုံးအသားကြောင်းတို့ချို့တားမြစ်တာအကြောင်းကိုပြောပြထားပါတယ်။မစားသုံးတဲ့ဒီအသားလုံးအသားကြောင်းတွေကိုကျမကြီးဝန်ကြီးဌာနအစားအသောက်နဲ့စေဝါကုပ်ကဲဦးစီးဌာနကထုတ်ပြန်လိုက်တာကအထူးသတိပြုစရာပါလို့အစာအာဟာရပညာရှင်တွေကဆိုပါတယ်။ကျမကြီးထိခိုက်နိုင်တဲ့ထပ်ဖြစ်ပစ္စည်းတွေပုံမှန်ထပ်ပို့သုံးထားတာကိုစစ်ဆေးတွေ့ရှိကရာယနာပြုအန္တရာယ်ဖိုင်နာတာခေါင်းကိ က်တာဒေါက်ခင်မာချူကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคปมอคดอกเตอร์เคมาจูครับเนี่ยเราเมียนมาနိုင်ငံမှာအများပိုပိုစားလာကြတယ်ဒီအသင့်လောက်အစာတွေကတခုဖြစ်တဲ့အစာချောင်းအစာလုံးတချို့ကကျန်းမာရေးအတွက်အန္တရာယ်ရှိလို့ကျန်းမာရေးမစားသင့်ကြောင်းဆိုပြီးတော့အစာတောက်တဲ့ဆေးဝါးကုတ်ကဲဌာန FDA ကမကြာခင်ကပဲထုတ်ပြန်ခဲ့တာမျိုးအဲ့ဒီအတွက်အရေးကြီးဆုံးဆိုရင်ဆင်မပါစပြောခြင်းလဲ
ဒီကျမကြီးဒီအစားအသောက်ကုကဲမှုဦးစီးဌာန FDA ပေါ့နော်ဒီမကြသေးခင်ပြီးခဲ့တဲ့မတ်လကထုတ်လိုက်တဲ့ဒီသူတို့ရွေးချယ်စစ်ဆေးလို့ရရှိတဲ့တွေ့ရှိတဲ့အဖြေအရပေါ့နော်အစားအသောက်18မျိုးမှာဒီကျမကြီးလည်းမငြင်းညွတ်တဲ့အကြောင်းအရာတွေသူတို့တွေ့ရှိရတယ်လို့သူတို့ဒါတည်င်းထုတ်ပြန်ထားတယ်ပေါ့အဲ့တော့ဒါကတကယ်သတိပေးသင့်တဲ့အကြောင်းအရာလေးဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအာဟာရပမောက္ခလေးဆိုတော့ဒီအမြဲတမ်းအစားအသောက်နဲ့ပတ်သက်ရင်အသေးစိတ်လေးတစ်ခုကအစားကျွန်တော်တို့ကအမြဲတမ်းတစ်ခုခုတွေ့ရှိပြီးဆိုရင်ချက်ချင်းယူပြီးတော့ action ယူတဲ့ research လုပ်တယ်ပြီးရင်ပြည်သူကိုပညာပေးတယ်ပေါ့နော်အဲ့တော့ဒါလေးကအများကြီးတည်းရမှာဒါတစ်ခုပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာပြည်မှာကအခုဆိုလို့ရှိရင်ပြောင်းလဲလာတဲ့ဒီ lifestyle ရအသက်စားသုံးတဲ့ပစ္စည်းတွေကိုတိတ်ပြီးတော့လွယ်လွယ်ကူကူဝယ်စားကြတယ်။ညံ့ဆုံးဖြတ်လိုက်ကြတယ်။ဒါတွေကိုဝယ်စားဖို့အတွက်အထူးသဖြင့်အသက်အလက်ပိုင်းအရွယ်မှာရှိတဲ့လူငယ်တွေပေါ့ဒီအသက်18နှစ်အထက်ရှိတဲ့အရွယ်တွေနဲ့ဒီအသက်30လူလက်ပိုင်းကျမှရှိတဲ့အရွယ်တွေကသူတို့ရဲ့အချိန်မျိုးတခြားနေရာမှာအချိန်ပေးကျင်တဲ့အခါကျတော့ပုံမှန်လူကြီးတွေတို့ဈေးသွားပြီးတော့ချက်ပြုတ်စားတော့တယ်ဆိုတာကိုအဲ့အချိန်ကိုလျှော့ပြီးတော့အသင့်ရတဲ့ပစ္စည်းတွေဝယ်စားကြတာကနံပါတ်1ဖြစ်ရခြင်းအကြောင်းအရာတစ်ခုဖြစ်သွားတယ
်။ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုဒီအသားလုံးအသားကြောင့်ပြင်ပေါ်နော်နောက်ထပ်ရောဒီသတိပြုတင်တဲ့အသည့်စာစာတော့ရှိလားဆင်မ
ဒါ၁၈မျိုးဆိုတာသူတို့တက်နိုင်တဲ့လောက်ယူပြီးတော့ဖွဲ့ချမ်းစိတ်ဖြာတွေ့လာရတယ်အဲ့တော့ဒါတွေကကျမရဲ့ကိုယ်ပိုင်သူတေသနာအရာဆိုလို့ရှိရင်ကျမစူပါမားကတ်ကိုသွားတယ်အစားတောက်လို့ကျမယူကြည့်တယ်ကျမကိုယ်နိုင်တက်ခွဲလို့ရတဲ့ဟာကိုခွဲကြည့်တယ်ကိုလူမျိုးတွေအများဆုံးစားတောက်နေတဲ့အစားတောက်တွေပေါ့နော်အထူးသဖြင့်ကျမတို့လူမျိုးတွေကြိုက်တဲ့ခါဆွဲဒုတ်တွေ coffee mix တွေ tea mix တွေအချိုရည်တွေဆိုလို့ရှိရင်ဒါအရန်ကိုဒါပတ်စံတက်နိုင်လို့ရှိရင်ကျမတို့သူတေသနာတွေအများကြီးလုပ်ပြီးတော့ဒါပညာတွေအများကြီးပေးရမယ့်ခန္ဓာမှာရှိနေတယ်အဲ့တော့အခုဒီဟာလေးအရဆိုလို့ရှိရင်ဒါမြန်မာပြည်မှာခုနကျမပြောတဲ့အသက်အရွယ်တွေကတရားဝင်69ယောက်ကအဲ့ဒီဟာတွေကိုနှိမ့်နှိမ့်ချိုက်ချိုက်စားသုံးကြတယ်။ဘာလို့စားသုံးလဲဆိုလွယ်တယ်၊တက်တောင်တက်တာတဲ့ဈေးနဲ့ရတယ်။အ ยาตาอย่างก้าวเนี่ยที่อย่างสวยสาวมูชิโรตะคะซาบีนอกตะคะซาเจนเอ้อโอ้อคูเยบันซาเรตรุเยฮอตปอลโลขอเรปูปูนุยนุยเนี่ยซาตอกเดซาตอกดีเยนาวพี่รอเจโอบ่เย็นวะคนนี้จ้าปูปูนุยนุยเขาซวยเนี่ยหิ้วเนี่ยย้อซาเรหามิ้วดิเยดิก้าวนี่มาอะเย็นวะหลุมะเผ่จิโกละละซะซะลงบิงะเผ่จิลงเนี่ยลงซะปูมาไม่ลงเนาะปะซงเลโอะอะตาจิบิโดปะซงลงเลยสรว่าไม่ลงเนาะเอ้อซุปเปอร์มาร์เก็ตมาอะเซ็นเนี่ยย้อมนี่เดดิอะเซ ကျွန်တော်များများခေါင်းကြိုက်တော့မဖတ်တော့ဘူးအဲ့တော့စာလုံးကြီးနဲ့ရေးထားတယ်ခုနစိတ်ဝင်စားပွဲမလုံးပြထားတဲ့စာမျိုးလေးကိုဖတ်ပြီးတော့လွယ်လွယ်နဲ့ဝယ်စားလိုက်ကြတယ်အဲ့တော့ဒီဟတ်ပေါ်ထဲမှာထည့်စားတဲ့ကြက်သားလုံးဝက်သားလုံးအမဲသားလုံးအခုဆိုရင်ပစုံလုံးငါးလုံးအဲ့တော့ဒါဒီမှာအထဲမှာထည့်ထားတဲ့ပစ္စည်းတွေကရေးရှည်ခံဖို့အတွက်ထည့်တဲ့ပစ္စည်းနောက်တစ်ခုကအသားတွေဖြစ်တ money check out the DJ Ujang, where Ujang, Adalongi ma, to the Jagadi, and Yai tell you, and Yanzing will be already Yanni. So Yay Nabe, Muma Tabio, Joramo, Simu Tola, and now Matajao, Minyay, and Nanyo Bitola. And I did the Jagadi and Yai Longate.
Okay, Sama, now you are the Athensa Sarema, Palodri Pisia, New Shidil.
Tigrumu, Adajangi, where Ujangi, Jet Ujangi, Adalong Lady, Kuzo Indi, Tofua Masa, ready made sending low Tari Hari Pido. တောက်တောက်စင်းပြီးဆက်လက်ဘလန်ဒီလုပ်လိုက်တဲ့အချိန်မှာအသားစစ်စစ်ကောင်းကောင်းကိုဘယ်ထုတ်တဲ့ calories များတယ်ကယ်လိုရီများကြီးကကိုလက်စထရောတွေများတယ်တက်ထည့်လိုက်တဲ့တကြားတွေများတယ်ရေရှည်ကောင်းစားတဲ့အများကြီးတွေရတယ်အဲ့တော့အဓိကကအသင်စားသုံးပစ္စည်းတိုင်းမှာလွန်ခဲ့တဲ့အချိုတက်ရေ အငံတက်ရေအစီတက်ရေဆိုရဒီသုံးခုဟာအေးရမလွန်ခဲ့တယ်အဲ့ဒါကိုစိုင်းသွားရင်လည်းဒါပဲစားတယ်ဘာဂါဆိုကစ္စန်ဆန်စားခြင်းကြတော့ဘာဂါဆိုတဲ့ရိုးရိုးပအောင်အဖြူပဲမှာလဲဒီကောင်လေးကိုညှက်စားတယ်ဟော့ဒေါ့ပအောင်နဲ့မှာလဲဒီကောင်လေးကိုညှက်စားတယ်မိသားစုတိုင်းတော်တော်များများကဒီကောင်ကိုနှိမ့်နှက်ချိုက်ချိုက်စားသုံးကြတယ်အထူးသဖြင့်မြို့ပြနဲ့ကျင်းတဲ့ကြီးမယ်ဆိုရင်မြို့ပြမှာနေတဲ့လ GPC frozen ma freezer ne ma temperature 0 ye yan khe de niya ma tha ma shi de ye ge tit da de ma tat nat de temperature atwe ma tha ma di kaung wa an ye ge na safety phit da taku lo myo mi pyet twa de kha ma belo be generator tong tong tu lo lauk de temperature a e wo pyan ma thain tha nai ne de twe number 1 safety ma an ye shi de number 2 expiration date အဲ့တော့ date ကိုတခြားဖတ်တဲ့အလေ့အကျင့်လည်းမရှိဘူးအစရိယာမှာရေရှည်ခံဖို့အတွက်အစီဒီအငန်ဒီအချူဒီအများကြီးထည့်လုပ်ထားတဲ့အစားအသောက်တွေဖြစ်တဲ့အတွက် date ကတရက်ကျော်တာနဲ့ဘယ်လို့မှမစားသင့်တဲ့အရာဖြစ်သွားပြီဒါပေမဲ့နှမျောလုံးတဲ့အခါကျတော့ကျမတို့မြန်မာလူမျိုးက date ကျော်လေရပါသေးတယ်ဆိုပြီးတော့မိဖို့ပေါ်တင်လိုက်ရင်ဒါပျောက်သွားတာပဲ bacteria တို့ virus တို့မှုတို့ကမိဖို့ပေါ်တင်ရင်ကျက်သွားတာပဲပုတ်ပွတ်ဆူတဲ့ထည့်ရင်ပျောက်သွားတာပဲဆိုဒီလိုမျိုးပေါ်ပေါ်တန်တန်လေးတွေးတတ်ကြတယ်ဆိုအဲ့ဒါကနောက်ထပ်အရေးကြီးဆုံးတစ်ချက်ဖြစ်သွားတယ်အဲ့တော့ယောဂါရီကိုဖြစ်ရခြင်းရဲ့အဓိကအခြေခံအကြောင်းကြီးနေရာခုနကကျမပြောတဲ့သူ့မှာလွန်ကဲတဲ့အငံဓာတ်ရဲ့အချိုဓာတ်ရဲ့အစီဓာတ်ရဲ့၃ခုလုံးပါတယ်ရေရှည်ခံဖို့ထည့်တဲ့ပစ္စည်းတွေဒီကျန်းမာရေးအတွက်လုံးအင်မတန်မှဒါကောင်းကျိုးနေပြီးတော့စူးကျူးများတဲ့ပစ္စည်းတွေကိုပဲအယောင်အဖြစ်တော်၎င်းအနံ့အဖြစ်တော်၎င်းအရသာအဖြစ်တော်၎င်းထည့်ပြီးမှခုလိုရေရှည်ခံပြီးလူတွေစားလို့တောက်လို့ရှာပြားမှအရသာထိ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ဘဇင်ဂျမိုင်းကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေဂျာသာပရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့ဒီနေ့ညာအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတဝန်းတိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မ တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကစစ်ဘေးရှောင်ကျင်းလူငယ်၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတော့တပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်မှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ COVID-19 ကပ်ရောဂါစီကံသတ်မှတ်ချက်တွေကြောင့်ဒီနှစ်ထိုင်းနိုင်ငံချင်းမိုင်မြို့ကတကြံဟာစီကားမှုရှိတော့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်မှာရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကလေးမြို့နယ်တောင်ပိုင်းကလေးကန်ကောကာလာမဘုံမှာရှိတဲ့မန်တော်ကျေးရွာကစစ်ဘေးရှောင်ချင်းလူငယ်၃ဦးဟာရွာထဲကိုရိတ်ခါပြန်ယူတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်လိုက်တယ်လို့တရက်ခံတွေထံကနေသိရပါဗျ။သူတို့၃ဦးဟာရွာထဲကိုရိတ်ခါပြန်ယူသွားတဲ့အချိန်ဧပြီလ၈ရက်နေ့ကစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းနဲ့ထိတ်တိုက်တိုးမိကဖမ်းခံကြရပြီးတဲ့နောက်ဧပြီလ၉ရက်နေ့ကရွာထိတ်မှလယ်လီတပ်ဖြတ်ခံရတာဖြစ်တယ်လို့သိရပါဗျ။မှန်တော့ကျေးရွာဟာကလေးမျိုးကနေ35မိုင်လောက်ကွာဝေးပြီးစစ်ကောင်စီတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံရွာသားအလုံးဟာရွာကိုစွန့်ခွာပြီးတောထဲကိုထွက်ပြေးတိမ်းရှောင်နေကြရတာနှစ်လလောက်ရှိပြီလို့သိရပါဗျ။ကလေးမျိုးနဲ့စက္ကန့်ကျေးရွာမှာလည်းဧပြီလ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာပြီးဒေသခံပြည်သူတချို့ကိုဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်လို့အမျိုးသမီးတဦးကိုလည်းနေအိမ်မှာလယ်လီတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေထံကနေသိရပါဗျ။
ကရင်ပြည်နယ်မြဝတီမြို့နယ်လေးကေကော်မြို့တိမှာစစ်ကောင်စီတပ်နဲ့နေမြခံကရင်မြို့တလူမျိုးရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့အုံပြတိုက်ခိုက်တာတွေကြောင်းလေးကေကော်မြို့တိထဲမှာဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကဆောက်လုပ်လုပ်တန်းထားတဲ့စာတင်ကျောင်းနဲ့နေရပြန်ပြည်တွင်းစစ်ရှောင်းIDP နေအိမ်တွေအမြောက်အများပြက်စီးသွားရပါတယ်စစ်ကောင်စီတပ်အာဏာသိမ်းပြီးနောက်ပိုင်းလေးကီကော်မြို့မှာ PDF ရှိတယ်ဆိုပြီးပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလကစပြီးစစ်ကောင်စီတပ်ဘက်ကမြို့ထဲကိုအင်အားအလုံးကြီးနဲ့ဝင်ရောက်လာပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဆားဖြစ်လာတာလည်းဖြစ်ပါတယ်
ဧပြီလ10ရက်နေ့ကကြာရောက်တဲ့ရခိုင်တပ်တော် AA ရဲ့73နှစ်မြောက်တပ်မွေးနေ့မှာ AA ဖက်ကဖမ်းဆီးရမိထားတဲ့စစ်တုံးပန်း3ဦးကိုစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒီစစ်တုံးပန်း3ဦးကိုဧပြီလ10ရက်မွန်လွယ်ပိုင်းကပုံနကျွတ်မြို့နယ်စင်အိုးကြီးကျေးရွာအနီးရမိရဖရီရှိမှစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်တာဖြစ်ပြီးစစ်တုံးပန်းတွေရဲ့အမီနဲ့ရာထူးကိုတော့မသိရဘူးလို့မျက်မြင်တွေကပြောပါတယ်။ AA ဖက်ကဖန်စီယမ်မိထားတဲ့စစ်တုံးပန်း40ခန်းကိုလွန်ခဲ့တဲ့နေ့ကလည်းအတုတ်လိုက်ပြန်လွတ်ပေးခဲ့ပါတယ်။ရခိုင်ပြည်မှာစစ်ကောင်စီနဲ့ AA တို့အကြားတိုက်ပွဲတွေရပ်တန့်နေတာနှစ်နှစ်နီးပါးရှိနေပြီးအခုလိုစစ်တုံးပန်းတွေလွတ်ပေးတာတွေရှိပေမဲ့လည်း ULA AA ကလှုပ်ဆောင်နေတဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီကနှောက်ယှက်မှုတွေရှိလာနေတဲ့အတွက်မလွဲမရှောင်သာစီးရေးထိတ်တိုက်တွေးမှုတွေရှိလာနိုင်တယ်လို့ဧပြီလ5ရက်နေ့ကပြုတ်လုတဲ့ online သတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရရှိသူဥခိုင်တုခကပြောဆိုခဲ့ပါတယ်
ဧပြီလ၁ရက်နေ့ကစပြီးမြို့ချမ်းနယ်ချာခီးတွားတွေမှတ်ပုံတင်ပါရမယ်လို့စစ်ကောင်စီကကြေညာပြီးနောက်ပိုင်းခီးတွားပြည်သူတွေအခက်အခဲဖြစ်နေရပါတယ်။မှတ်ပုံတင်ဟောင်းကင်ဆောင်သူတွေပါမှတ်ပုံတင်တစ်လဲလဲပြုလုပ်ခိုင်းထားပြီးမဖြစ်မနေခီးတွားရမယ့်သူတွေအတွက်ကိတ်တိုင်းမှာစစ်ဆေးခံနေရပါတယ်။တချို့ကိတ်တွေမှာဆိုရင်ငွေကြေးတောင်းမှုတွေရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့ကနေအရှိပိုင်းတိုင်းတို့မြို့ကိုကားနဲ့တွားလာသူတွေကပြောပါတယ်။တန်လွင်မြစ်ကူပြီးမိုင်းပြည်မြို့အဝင်ကိတ်မှာဆိုရင်မှတ်ပုံတင်မပါတဲ့ခီးတွားတွေကိုငွေကျက်တောင်းစီကောက်ယူနေတယ်လို့ဧပြီလဆန်းပိုင်းကကိုတိုင်ကြုံတွေ့ရတဲ့ခီးတဲ့တူကပြောပါတယ်အလားတူတောင်ကြီးမြို့ဝင်လေးမိုင်ကိတ်မှာလဲတကြမတိုင်မီကစပြီးစစ်သားနဲ့ရဲတွေပါဝင်တဲ့ဌာနပေါင်းစုံကိတ်ကခီးတွားပြည်သူတွေကိုတင်းကျပ်စစ်ဆေးတယ်လို့အော်ဟစ်ချင်းချောက်တာတွေလည်းပြုလုပ်လာနေတယ်လို့ကာဒမားတွေကပြောပါတယ်
ရှမ်းနီပြည်သူလူထုရဲ့အကျိုးစီးပွားကိုနောက်ဆက်ဖျက်ဆီးဖို့ဆောင်ရွက်နေတဲ့လုပ်ရက်တွေကိုရှုံချကြောင်းနဲ့ဒီလုပ်ရက်တွေကိုလုပ်နေသူတွေကိုထိရောက်စွာအရေးယူသွားမယ်လို့ဧပြီလ23ရက်နေ့မှာရှမ်းနီအမျိုးသားများတပ်မတော် SNA ရဲ့ဗဟိုကော်မတီကတည်င်းထုတ်ပြန်လိုက်ပါတယ် လက်နက်ကင်အဖွဲ့တွေရဲ့တိုက်ပွဲတွေမှာလူထုတွေအတွက်ဆုံးရှုံးမှုလေးတွေရှိနေတာကြောင့်ကြိုတင်သတိပေးတဲ့အနေနဲ့အခုလို့ထုတ်ပြန်ရတာလို့ SNN ပြောရေးဆိုခွင့်ရှိသူစိုက်အောင်မင်းကပြောပါရယ်ဧပြီလ10ရက်နေ့တုန်းကလည်းခမ်တီမြို့နယ်ထဲမှာရှိတဲ့ SNN ရဲ့စခန်းငယ်တစ်ခုစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကိုခံရပြီး SNN ဘက်ကနေရောက်ကြဆုံးခဲ့တယ်လို့စိုက်အောင်မင်းကအတည်ပြုပြောပါရယ်ကချင်ပြည်နယ်ထဲကမိုးညင်းမိုးကောင်ဖက်ကန်ဗမော်ဝိုင်းမော်စတဲ့မြို့နယ်တွေနဲ့စကိုင်းတိုင်းဒေသကြီးထဲက Homeland Committee နဲ့ဗမောက်စတဲ့မြို့နယ်တွေမှာရှမ်းနီတိုင်းသားတွေနေထိုင်ကြပြီး SNA ကလည်းအဲ့ဒီဒေသတွေကိုအခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေကြောင့်ထိုင်းတနိုင်ငံလုံးအပြင်ချင်းမိုင်မျိုးကတကြံကလည်းစီကားမှုမရှိတော့သလိုထိုင်းမှာအလုလာလုနေကြရတဲ့မြန်မာရွှေ့ပြောင်းအလုသမားတွေတကြံမှာပျော်ရွှင်ဖို့တက်အလုလုနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ကျွန်မအမေကတင်ဆက်ပေးထားပါတယ်ထိုင်းနိုင်ငံမှာတော့တကြံကာလအတွင်းရေပိုက်တွေနဲ့ရေကစားတာ sound box တွေဖွင့်ပြီးတော့ကကြတာ movie လေကြပတ်ကြတာတွေမလုပ်ဖို့ထိုင်းအစိုးရကထုတ်ပြန်ထားတဲ့အတွက်မြို့တော်ဘန်ကောက်အပြင်နိုင်ငံခြားသားတွေနဲ့စီကားလာတဲ့ချင်းမိုင်မျိုးရဲ့ကျုံပပတ်လေမှာရေကစားကြတဲ့ပျော်ပွဲရှင်ပွဲတွေလည်းမရှိတော့ပဲတိတ်ဆိတ်နေတယ်လို့ချင်းမိုင်မျိုးကရွှေပြောင်းအလုသမား join ကပြောပါရယ
်အမလီတဇံများအရင်ကဝက်ဝက်ကွဲကိုပြောတာချင်းမိုင်တဇံဆိုတာမခုများတော့ covid စကြတဲ့ဟိုကအမလီနှစ်နှစ်ရှိပြီပိတ်ပစ်လိုက်တာအဲ့ဒါပြီးတော့ဆိုတော့အခုကဒီနေ့တဇံကြတယ်နော်ဒီနေ့တဇံကြတယ်ဆိုတော့ကတော့သွားကြည့်လိုက်တာအမလီရဲတွေပဲလမောက်မှာဟိုတောင်းဟိုလက်မစစ်နေတာတွေ့နောက်ပြီးတော့ဂျီပက်သမားမရှိရဲထိုင်တောက်တဲ့လူတွေပဲရှိတယ်ဟေးနောက်ပြီးတော့ဂျုံကြီးဆိုလို့ရှိရင်လည်းချက်ကန်နေတာပဲဘာမှမရှိဘူ
းဒီစီကန်းချက်တွေကိုဖောက်ဖျက်ရင်ထောင်တန်တဲ့ငွေရန်ကိုချမှတ်ခံရမယ်လို့ထိုင်းအစိုးရကထုတ်ပြန်ထားပါတယ်မြန်မာရွှေ့ပြောင်းအလုသမားနှင်းဖြိုးဝေကလည်းဒီနှစ်တကြံမှာတော့ပိတ်ရမရှိပဲအလုဆင်းနေရတယ်လို့ပြောပါတယ်
မြန်မာလိုခရကြတော့လေအဲ့ဒါဒီမှာအလုပ်ပဲဆေးကြတယ်တရားရေးပါရတော့မကြကြကြဘူးအလုံးမပိတ်ဘူးအလုပ်ဆေးကြတယ်အရင်နေ့တည်းကဆိုဒီအလဲတွေပါလေဆွဲကြတယ်သွားကြတယ်လေအခုဒီနေ့ကျတော့အလဲတွေပါလေလဲသွားလို့မသွားကြဘူးသွားလို့လည်းမရဘူ
းအရင်ကတကြံနဲ့အခု COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်တကြံရဲ့ကွာခြားချက်ကိုလည်းချင်းမမျိုးကကိုတာကေကအခုလိုမျိုးပြောပြပါရယ
်တကြံစိတ်ကုန်လာဒါနဲ့ဆို3ရက်ပေါ့ပရမကိုဗစ်တလိုင်းတော့လာခုကိုနိုင်ငံကပဲဖြစ်ဖြစ်တယ်ဆိုတော့ဒါပူဆိုးသွားတယ်။3နှစ်လောက်တော့ရှိပြီပေါ့။ကြံရောအာရုံတွေမလာတော့တာအဲ့လိုမျိုးဖြစ်သွားတယ်။ကိုဂျိုးရဆိုတော့လည်းပျော်ကျင်တာပေါ့လေ။ဒါပေမဲ့ဒီလိုဖြစ်တဲ့အခါကျတော့ခေါင်းထဲမှာလည်းထည့်လို့မရတော့
ဘူး။ချင်းမိုင်မျိုးမှာနေထိုင်ကြတဲ့မြန်မာပြည်ကရွှေ့ပြောင်းအလုပ်သမားတွေအများစုသွားကြတဲ့မြန်မာဖုန်းတော်ကြီးကျောင်း၊ရှမ်းဖုန်းတော်ကြီးကျောင်း၊ပိုးဖုန်းတော်ကြီးကျောင်းတို့မှာတော့ပြီးခဲ့တဲ့အပတ်ကလေးကတကြံကာလရှင်ပြူရာပဇင်းခန္ဓာတွေနဲ့အလူလုတာတွေရှိပေမဲ့ရေကစားတဲ့လူကတော့လုံးဝမရှိကြဘူးလို့သိရပါတယ်။ချင်းမိုင်အပြင်ဘန်ကောက်မဟာချိုင်နဲ့တခြားမြို့တွေမှာလည်းတကြံပွဲတော်ကတိတ်ဆိတ်နေတယ်လို့ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကပြောကြပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့မှာတော့ဒေသခံလူငယ်တွေရဲ့တိုက်ခိုက်မှုကိုခံခဲ့ရလို့စစ်ကောင်စီတပ်တွေထိခိုက်မှုရှိလာပြီးရွာသားတွေကိုဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်။ဒီသတင်းကိုတော့နမ်ဟော့မ်ကနေစူးစီးတင်ဆက်ပေးထားပါတယ်။
ရွှေငံမြို့နယ်လွှစင်ကျေးရွာအနီးစစ်ကောင်စီတပ်တွေရဲ့ရင်တန်းတွေကို PDF လူငယ်တွေဝင်ရောက်တိုက်ခိုက်လို့ထိခိုက်တေဆုံးမှုရှိနေတာကြောင့်စစ်ကောင်စီတပ်တွေရွာထဲဝင်ရောက်စခန်းချနေထိုင်ပြီးရွာသားတွေကိုဖမ်းဆီးနေတယ်လို့ရွှေငံက PDF လူငယ်တဦးကအခုလိုပြောပါရယ်
ကိုရမရဘောနော်ဒီတိုက်ပွဲဖြစ်ပြီးတော့အဲတိုက်ပွဲမှာအဲစစ်ကောင်စီကလေ့လာကြတော့ဒီလိုရဲမတင်တော့ထင်ပါရဲ့အဲပေးကမှရှိတယ်မတင်ကြတဲ့လူတွေတွေပေါ့အဲလော့စင်ကမှရှိတဲ့လူတွေတွေမတင်ကြတော့အကုန်ဖုံးလိုက်ပြတာဖုံးလိုက်ပြီးတော့ဒီလိုအဲဖုံးမှာဒီလိုမတင်ကြစရာလေဘောနော်နိုင်ငံရေးပါတက်တာတွေဆိုအကုန်ဖမ်းတယ်အခုဆိုဖိန်းနိုင်ငံမှာလည်းလုံခြုံရေးဒီလိုအတင်းကြထားတယ်ထင်တယ်အဲဒီလိုရွာသားတွေအခုဆိုပြောမှမဟုတ်ရဲ့
အခုဆိုရင်လှစင်ရတဲ့မှာပါစစ်တပ်ကစခန်းချနေထိုင်ပြီးရွာသားတွေရဲ့နေအိမ်တွေကိုပါမှွေနှောက်ခဲ့သလိုရွာအဝင်အထွက်လူငယ်တွေကိုစောင့်ကြည့်နေကြောင်းရွာခံတွေကပြောပါတယ်ဒါအပြင်စစ်ကောင်စီတပ်တွေဟာစစ်ကားကြီး3စီးအင်အား100နီးပါးကပစ်ခတ်ခံရတဲ့နေရာအနီးကလှစင်ရွာတဲ့လူရွာ မြင်းကြိုးရွာတွေထဲကိုအင်အားဖြန့်ကျက်ပြီးစစ်ဆေးမှုတွေပြုတ်လုခဲ့ပြီးအဲ့ဒီရွာမှာပဲဆက်လက်အခြေချနေထိုင်ထားတာကြောင့်ရွာသားတွေဝင်ထွက်သွားလာရှာဖွေစားတောက်ဖို့ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကအေးချမ်းလွန်းတဲ့ရွာငံတွေမှာစစ်တပ်တရင်ပေးမှုကြောင့်ရွာငံမြောက်ပိုင်းကနေနှစ်ပန်းကြီးရွာပဲရင်တောင်ရွာတွေဖက်မှလူထုကိုစစ်ကောင်စီတွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်လာခဲ့ပါတယ်အခုဆိုရင်ရွာငံတောင်ပိုင်းအထိဖမ်းဆီးစစ်ဆေးမှုတွေပြန့်နှံ့လာနေတာကြောင့်မခံမရနိုင်ဖြစ်ကြတဲ့လူငယ်တွေက PDF လူငယ်တွေနဲ့ချိတ်ဆက်ပြီးခုခံနေရတာဖြစ်ကြောင်းဒေသခံလူငယ်ကအခုလိုဆက်ပြောပါတယ်
ဟုတ်ပါတယ်အရင်တော့ဒီရန်ကန်ဒလူဒေတာဆိုတာအားအချမ်းနဲ့နေနေလေအဲပြောစရာမရှိဘူးဒီတကယ် application ဒေတာပေါ့အဲခုနကကျတော့ဘယ်လိုပြောမလဲဆိုတော့ဒီဝါနဲ့တရားမှာရှိတဲ့အဲဒလန်လေးပေါ့အဲဒီဒလန်လေးတော့ရှိတာပဲချင်တာပဲဒီစီအနာစီစာအောက်ချုပ်တဲ့ရန်ကန်မှာရှိတာရောင်းနေတာပဲဒါပေမဲ့အဲဒလန်ရဲ့အချိန်ကိုထူလာတယ်ပြီးတော့ application တရားဖွဲ့ရတာအားအသုံးချမ်းလာတယ်လေအားကြောင့်ဒီဒီရလည်းမခံနိုင်တော့ဟုတ်ရံပြီးတော့ခုခံတဲ့ပုံမျိုးပေါ့အဲဒီတော့တိုက်အစ်စ်နေလဲဆိုရင်ကျွန်တော်လည်းဘာမှခုခံကြအောင်ကျွန်တော်မရှိဘူးပေါ့
တနုတိုင်းသားတွေအနေများတဲ့ရွမ်ငန်နဲ့ပင်းတရမြို့နယ်တစ်ခုကိုထိုစင်စစ်အစိုးရကတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားပါတယ
်အခုတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကလေးမြို့နယ်တောင်ပိုင်းမန်တော်ကျေးရွာကစစ်ပေးရှောင်ချင်းလူငယ်3ဦးဟာရွာထဲကိုရိတ်ခါပြန်ယူတဲ့အချိန်စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်၄ကီကောမြို့တက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။သရရှင်တွေအခုနားဆင်ကြတာကတော့ထိုင်းချေဆိုင် FBR ဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသောပြည်နေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတစ်လက်အချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာပင်လယ်နက်ဒေသရုရှားရေတပ်ကသင်္ဘောတွေတဲကခရုစ်မစားဒုံးကြီးတက်ထားတဲ့မော်စကိုဘာစစ်သင်္ဘောပေါ်မှာလက်နက်ခဲရန်တွေပောက်ကွဲခဲ့တာကြောင့်စစ်သင်္ဘောအကြီးအကျယ်ပျက်စီးသွားတဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောဆိုတာကိုကိုးကားပြီးတော့ Interfax သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်စစ်သင်္ဘောပေါ်မှာပါတဲ့ရေတပ်တပ်ဖွဲ့ဝင်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့ Interfax သတင်းကရေးပါတယ်မီးလောင်ကြမ်းမှုကတဆင့်လက်နက်ပောက်ကွဲခဲ့တာလို့ပြောဆိုပြီးတော့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေသေးပဲလို့ပြောပါတယ်။ရုရှားစစ်သည်မော်မော်စကိုဘာကိုမစ္စိုင်းဒုံးကြီးနှစ်ဆင့်ထိမှန်ခဲ့တဲ့အကြောင်းယူကရိန်းအရာရှိတွေကစောစောပိုင်းကတော့ပြောဆိုထားပါတယ်။ဒါပေမဲ့တပ်တွေအထောက်ထားတော့မပြနိုင်ပါဘူး။ရုရှားနိုင်ငံကိုဥရောပနိုင်ငံတွေဘက်ကဒေါ်လာတန်းချီတန်တဲ့လက်နက်တွေတင်ပို့နိုင်အောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့တဲ့အရင်ကပိတ်ဆို့တန်းခတ်မှုပါချုံညက်တစ်ခုကို EU ဥရောပသမဂ္ဂကပြန်လည်ပြင်ဆင်လိုက်ပါတယ်။2014ခုနှစ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားကတူပိုင်ဖြစ်သိမ်းခဲ့တဲ့အချိန်ကလေးကရုရှားကိုလက်နက်တင်ပို့တာတွေရပ်ဆိုင်းဖို့ EU ဥရောပသမဂ္ဂကသတ်မှတ်ခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့တစ်နှစ်ထဲမှာယူရိုငွေတန်ပေါင်းများစွာတန်တဲ့လက်နက်တွေဥရောပနိုင်ငံတွေကိုတင်ပို့ခဲ့တာကြောင့် EU ကအရင်ကချွင်းချက်နဲ့ခွင့်ပြုထားတဲ့သတ်မှတ်ချက်ကိုအခုဖျက်သိမ်းလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ဟာစာရေးဆရာတွေတပ်သည့်ပညာရှင်တွေကိုတခြားနိုင်ငံတွေထက်မနစ်ကဖမ်းဆီးချုံနောက်မှုအများဆုံးလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ Pan America အဖွဲ့ရဲ့အစိုးရခန်းစာတက်မှာဖော်ပြပါရတယ်။ဒါဟာမနစ် February 1ရက်နေ့ကမြန်မာနိုင်ငံမှာအာဏာသိမ်းမှုစွန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့အခုလိုဖမ်းဆီးတာလို့ Pan အဖွဲ့ကဒီကနေ့ April 14ရက်နေ့မှာထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စွာရေးသားခွင့်ဆိုင်ရာအညွှန်းအကြေးအစိုးရခန်းစာမှာဖော်ပြထားပါရတယ်။သခိုင်းတိုင်းဒေသကြီးမင်းငင်းမြို့နယ်အတွင်းကဘင်ကျေးရွာကနေတော်မြတ်မြတ်ကိုစစ်ကောင်စီတပ်တွေမိရှုဖျက်ဆီးခဲ့တဲ့ဂျိုတုမတန်တပ်ပုံတွေနဲ့ဗီဒီယိုတွေ February 10ကလက်ခံရရှိတာကို Rider သတင်းဌာနကနေ့မှထုတ်ပြန်လိုက်ပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင် engineer တွေကတော့ရှောက်ကန်ချမ်းနဲ့ PJ Elliot တို့ဖြစ်ပါတယ်။ View American အတန်ရဲ့ခြားသောပြည်နေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့52နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.